ဧပြီလ22ရက်နေ့ဟာမြေကဘာနေ့ဖြစ်ပါတယ်။2019မြေကဘာနေ့ဆောင်ဖို့အတိုင်းမျိုးသုံးပျောက်ွယ်တော်မဲ့တော်ရိုင်းတိရစ္ဆာန်တွေနဲ့အပင်မျိုးစိတ်တွေကိုကာကွယ်ဆောင်ရှောက်ဖို့အရေးကြီးတယ်လို့လွန်ခဲ့တဲ့ရာသီဥတုတန်ကိုထူးထူးကဲကဲခန်းစားနေရတဲ့မြန်မာနိုင်ငံအတွက်လက်ရှိမှာရေကိုပါထိမ့်သိမ်းချဖို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာရှင်တွေကသတိပေးနေပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးပါအောင်ရှင်။
ဆမှုလက်မှုလုပ်ငန်းဖွံ့ဖြိုးလာခဲ့တဲ့နှစ်ပေါင်း150ကျော်အတွင်းကမ္ဘာတစ်လွှားကြုံလာရတဲ့ရက်ခတ်မှုတွေအတွက်1980မှာတန်းနဲ့ချီတဲ့ပြည်သူတွေလမ်းမာတွေပေါ်ထွက်ဆန္ဒပြခဲ့ကြတဲ့နောက်ကုလသမဂ္ဂကဧပြီလ22ရက်နေ့ကိုမြေကဘာနေ့ဖြစ်တည်ဝင်သတ်မှတ်ပြီးမြေကဘာကိုထိမ့်သိမ်းဖို့အတွက်လှုပ်ဆောင်ခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ရဲ့မြေကဘာနေ့အမှာစကားကိုအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် Today is Mother Earth Day in a tweet the Secretary General urged
ဒီနေ့ဟာအမိမြေကဘာနေ့ပါရာသီဥတုပြောင်းလဲမှုရော့ကျစေဖို့လိုအပ်တာအားလုံးကိုမြေကဘာနေ့မှာတွင်မကဘဲနေ့စဉ်နေ့တိုင်းတက်နိုင်တဲ့ဘက်ကပါဝင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂတွင်မှုချုပ်ကကျွန်တော်တို့အားလုံးကိုတိုက်တွန်းလိုက်ပါတယ
်ကဘာမြေကတစ်ခုပဲရှိတာကြောင့်ကာကွယ်ဆောင်ရှောက်ဖို့လိုအပ်တယ်ဆိုတာကိုလည်းသတိပေးပြောကြားခဲ့တာပါမတ်လ30ကကြာရောက်တဲ့At our နေမှာတော့ကဘာတလွားရာသီဥတုပြောင်းလဲမှုသဘာဝမျိုးစိတ်တွေမျိုးတုံးပျောက်ွယ်မှုသမုဒ္ဒရာတွေညဉ့်ဉန်းလာမှုမြေလွာပြုံးတီးပျက်စီးမှုနဲ့ရေရှားပါလာတဲ့ပြဿနာတွေရဲ့ရိုက်ခတ်မှုကိုလက်တွေ့မြင်နေရပြီးဖြစ်တဲ့အတွက်အရေးတကြီးအဖြေရှားကြဖို့ကဘာခေါင်းဆောင်တွေကိုကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းခဲ့တာပါလွန်ခဲ့တဲ့ရာသီဥတုဒဏ်ကိုထူးထူးကဲကဲခံစားနေရတဲ့မြန်မာနိုင်ငံမှာဆိုအခုချိန်ဟာမီးနီပြအချက်ပေးတဲ့အခြေမျိုးဖြစ်တောင်းရောက်နေပြီမို့ရေမြေတောတောင်တွေကိုအရေးတကြီးထိမ့်သိမ်းကြဖို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးဂျီကသတိပေးပါတယ
်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းမှာလူသားတွေနဲ့ကမ္ဘာပေါ်မှာရှိတဲ့အသေးစားလို့အထွတ်ရှင်နေမှာဖြစ်တယ်အဲ့ဒါကြောင့်ထိမ့်သိမ်းရတာဖြစ်တယ်မြန်မာပြည်အတွက်ဆိုအရေးတွေအရေးအတွက်နဲ့အရေးအသွေးကအမတန်နေကျင်နေပါပြီမြေအောက်ရေတွေအမတန်ထုတ်တုံးနေတယ်ရေကြိုတွေလည်းဆန်းငယ်ရေတွေဝင်နေတယ်နောက်ရေရေပြင်ပေါ်ကရေတွေကလည်းတို့ငန်းနိုင်ကြောင်ဖြစ်ဖြစ်လူရည်ကြောင်ဖြစ်ဖြစ်အကြောင်းအမျိုးကြောင်အကုန်လုံးညဉ့်ဉန်းတော့တောက်ရီတုံးရီမှလည်းဒုက္ခဖြစ်တယ်ဒါကအခုချိန်မှဆိုမတမ်းမှမိမိကြတဲ့အခြေကိုရောက်နေပါပြီအဲ့ဒါကြောင့်လူတိုင်းတာဝန်ရှိတယ
်မြေအောက်ရေအနေထားပါရော့ပါလာနေတာကြောင့်ရေအသုံးဆွဲကိုခြွေချဖို့လိုအပ်တယ်လို့ရေပိုက်တွေယူနေပေါက်နေတာတွေ့ရင်ချက်ချင်းပြင်ရမယ်ဆိုတဲ့အသည့်ရှိကြဖို့လည်းလိုအပ်ပါတယ်လို့ပြောပါတယ်ဒီနှစ်အတွက်မြေကဘာနဲ့ဆောင်ပုတ်ကမျိုးတုံးပြောက်ွယ်တော့မယ်တဘာဝတော်ရင်တရိษံနေနဲ့အပင်မျိုးစိတ်တွေကိုကာကွယ်ဆောင်ရှောက်ဖို့ဖြစ်ပါတယ်အာရှဒေသတလွှားမျိုးတုံးပြောက်ွယ်လို့နေပါမျိုးစိတ်ပေါင်း9000ကျော်ရှိတဲ့ထဲကမဲခေါင်ဒေသမှာပြောက်ွယ်လို့မျိုးစိတ်ပေါင်းက900လောက်ရှိနေတယ်လို့မြန်မာနိုင်ငံတနိုင်ငံထဲမှာရင်မျိုးစိတ်ပေါင်း331မျိုးအတွက်အန်ဒီရရှိနေတယ်လို့ဆွစ်ဇာလန်အခြေစိုက် IUCN တဘာဝတော်ရင်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့ကမတ်လထဲမှာပဲအစိုးရခန်းစားထုတ်ပြန်ထားတာပါဒီမျိုးစိတ်တွေမပြောက်ွယ်ရအောင်အရေးတကြီးထိမ့်သိမ်းရေးအတွက်ပညာရှင်တွေနဲ့အတူအစိုးရကဥဆောင်ဖို့လိုအပ်တယ်လို့မြမလူမှုအဖွဲ့အစည်းတွေရဲ့အကူအညီတွေကိုပါလိုအပ်နေပါတယ်လို့လည်းဒေါ်အေးဂျီကပြောပါတယ်
အဓိကကတော့တဘာဝရင်းနှီးချင်းနေထိုင်တဲ့ရင်းမြေလေးအနေထားတွေမပြောက်ပြေဘူးဆိုလို့ရှိရင်တဘာဝရဲ့ facility ရှိနေမှာဖြစ်တယ်သူတို့လိုအပ်တဲ့အခြေအနေမှာမရတော့ဘူးဆိုရင်သူတို့ပြောက်ွယ်သွားမှာဖြစ်ပါတယ်တဘာဝရေကမြေကိုနှီးပြနေရတာဖြစ်တယ်အဲ့တော့အိမ်ဆောင်လိုက်မယ်လုပ်ငန်းတွေလုပ်လိုက်မယ်ဆိုစဉ်းစားလို့ရှိရင်မျိုးတုံးသွားတော့မယ်ပျောက်ွယ်သွားတော့မယ်တဘာဝရေအဲ့ဒီဒေသမှာဘလောက်ရှိတယ်ဆိုတော့အင်းတိုက်အားတိုက်တကယ်ကိုအလေးနဲ့ထားပြီးလုပ်တဲ့ပုံစံမျိုးကိုလုပ်တင်ပါတယ်ဘာမှဒီမှာအဲ့လိုလူမှုအဖွဲ့အစည်းတွေနောက်ခံအဖွဲ့အစည်းတွေကအားနေနေလို့နေတယ်အဲ့တော့အဲ့ဒါတွေကိုလည်းအားပေးဖို့လိုတယ်
မြေကမ္ဘာနဲ့ကျင်းပါလာတာဟာ2020မှာ250ပြည့်တော့မှာဖြစ်ပါတယ်